အိန္ဒိယနိုင်ငံအန္ဒရာပရာဒက်ရှ်ပြည်နယ်မှာအပူလိုင်းဖြတ်ပြီးတော့အပူချိန်အရန်မြင့်တက်နေတာကြောင့်လူအများပြားသေဆုံးခဲ့ပါတယ်။ဧပြီလ၁ရက်နေ့ကလေးကစပြီးတော့အပူချိန်အလွန်ပြင်းထန်တာကြောင့်သေဆုံးသူအရေအတွက်ဟာ184ယောက်ရှိသွားပြီဖြစ်တယ်လို့အိန္ဒိယနိုင်ငံရဲ့သဘာဝဘေးဒုက္ခအန္တရာယ်စီမံခန့်ခွဲမှုဌာနကစနေနေ့မှာပြောပါတယ်။အိန္ဒိယအာဏာပိုင်တွေကတောက်ကြနေတုန်းကတော့သေဆုံးသူအရေအတွက်ဟာ84ဦးပဲရှိခဲ့တယ်လို့ဆိုပေမဲ့တောက်ကြနဲ့စနေနေ့မှာသေဆုံးတဲ့သူတွေကိုအတိအကျဖော်ပြခဲ့ခြင်းမရှိခဲ့ပါဘူး။အပူလိုင်းဟာတလန်ဂါနာနဲ့အန္ဒရာပရာဒက်ရှ်ပြည်နယ်တွေမှာတနင်္လာနေ့အထိဆက်ပြီးရှိနေအောင်မှာဖြစ်တယ်လို့အိန္ဒိယမိုးလေဝသဌာနကခန့်မှန်းပါတယ်။စနေနေ့တုန်းကတိုင်းတာချက်အရတော့ဂွန်တူအာပြည်နယ်မှာအပူချိန်ဟာ 48.3 ဒီဂရီစင်တီဂရိတ်နဲ့အမြင့်ဆုံးဖြစ်နေပါတယ်။အခုလိုမျိုးအပူချိန်တွေမြင့်နေတဲ့အချိန်ထဲမှာပဲမီးပြတ်တဲ့တံကိုလူသန်းပေါင်းများစွာခံရပြီးတော့ရေရှားပါတဲ့ပြဿနာနဲ့လည်းရင်ဆိုင်နေရပါတယ်ခင်ဗျာ။